အမေရိကန်ကတရုတ်ကုမ္ပဏီတချို့ပေါ်မှာပိတ်ဆို့အရေးယူလိုက်တာကိုတရုတ်ဘက်ကကန့်ကွက်လိုက်ပါတယ်။ဒါဟာတရားဝင်ချောင်းနဲ့ကမ္ဘာကုန်ပစ္စည်းထုတ်လုပ်တင်ပို့မှုကိုထိခိုက်စေပါတယ်လို့စနေနေ့မှာပြောပါတယ်။ရုရှားနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုကပိတ်ပင်တားမြစ်ထားတဲ့စည်းကမ်းတွေကိုမလိုက်နိုင်ဘူးဆိုတဲ့ဆွဆဲချက်နဲ့တရုတ်ကုမ္ပဏီ၅ခုပါဝင်နိုင်ငံတကာကုမ္ပဏီတချို့ကိုပြီးခဲ့တဲ့ဗုဒ္ဓဖူးမှာအမေရိကန်ပြည်ထောင်စုကူးတန်းရောင်းဝယ်ရေဝင်ကြီးဌာနကဒဏ်ခတ်အရေးယူလိုက်တာလည်းဖြစ်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာရုရှားကိုထောက်ကူပစ်စေတယ်လို့ယူဆတဲ့နိုင်ငံတကာကုမ္ပဏီတွေကိုရုရှားနဲ့ကုန်သွယ်မလားအမေရိကန်နဲ့ကုန်သွယ်မလားဆိုတဲ့နှစ်ဖက်ရွေးချယ်စီပြီးတော့အမေရိကန်ကသူချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာလောင်းအခုလိုအရေးယူမှုတွေနဲ့တင်းကျပ်လိုက်တာလည်းဖြစ်ပါတယ်။တရုတ်ကူးတန်းရောင်းဝယ်ရေးဌာနကတော့ဒါကနိုင်ငံတကာဥပဒေအရလှုပ်ဆောင်တာမဟုတ်တဲ့အတွက်တရားမဝင်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။